မြန်မာနိုင်ငံမှာဘာလုံငန်းတွေအခုပြန်လဲလက်ပတ်နေပြီမဲ့ငွေထုတ်ယူနိုင်တဲ့အခက်အခဲအပါအဝင်ငွေကြေးဝန်ဆောင်မှုတွေကိုအရင်ကလိုအပြည့်အဝပြန်လုပ်မပေးနိုင်ကြပါဘူး။ဒါကြောင့်ဗန်နဲ့ချိတ်ဆက်လက်ပတ်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာလည်းလုပ်ငန်းပိုင်းဆိုင်ရာနှောင့်နှေးကြမ်းကြမ်းမှုတွေနဲ့ကြုံရပါတယ်။ရန်ကုန်ကလာတဲ့တရင်အပြည့်အစုံကိုတော့ကိုကြီးညာကပြောပြပါမယ်ခင
်ဗျ။ဆေးရနာတိုင်းကြီးနောက်ပိုင်းဆန္ဒပြမှုတွေကြောင့်ပုဂ္ဂလိကဗန်လုပ်ငန်းတွေယာယီရပ်ဆိုင်းထားတဲ့လောက်ဖြစ်သွားခဲ့ရပြီးအခုတော့ပြန်လဲလက်ပတ်နေကြပါတယ်။ဒါပေမဲ့လည်းဗဟုဗန်ရဲ့ကန့်သက်ချက်တွေကြောင့်ပုဂ္ဂလိကဗန်တွေမှာအပ်ထားတဲ့ငွေကိုလိုတလောက်ပြန်မထုတ်ယူနိုင်တဲ့အခက်အခဲတွေရှိနေသေးပါဒါရင်းမကလုပ်ငန်းသုံးချင်းငွေတွေအင်ယာချင်းငွေတွေငွေအလွှဲပြောင်းနိုင်ငံသားငွေကြေးအယောင်းဝယ်စတဲ့ဝန်ဆောင်မှုတွေကိုအကန့်အသတ်နဲ့ပဲဗန်တွေကလုပ်ပေးနေရတာပါဒါကြောင့်နယ်စပ်ကုန်သွယ်ရေးတွင်းကုန်ထုတ်ကုန်နဲ့ကုန်စည်ထုတ်လုပ်ရေးပိုင်းမှာနှောင့်နှေးကြမ်းကြမှုတွေရှိနေပါတယ်လုပ်ငန်းအခွန်အခပေးဆောင်တဲ့ကိစ္စတွေကိုလည်းဗန်တွေနဲ့ချိတ်ဆက်လုပ်တဲ့နေရာမှာပိုပြီးခက်ခဲလာကြောင်းမြောက်ရီနယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းကဒေါ်သိန်းသိန်းမြတ်ကပြောပါတယ
်။ဥမာကမ္ဘောဒါးမှာအရင်ကအောက်တဲမှာရှိနေတဲ့ပတ်စံတွေကိုဟိုပီယိုချက်ဝယ်ဖို့အတွက်ကိုမြန်မာစီးပွားရေးဘဏ်ကိုဆွဲနေတယ်။ပြီးခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော့ဘဟုဗန်ဖြတ်ပြီးရင်ချက်ချင်းရတာပေါ့နော်။အခုကတပတ်ကျော်မှရတာလို့ပါပြီးကြတော့ကုန်သွယ်မှုလုပ်တဲ့နေရာမှာဒီကွန်ဆောင်တာတို့ပါသူကမတို့နေနဲ့စံကြမှုတွေဖြစ်တာပေါ့
။ Public ဗန်တွေမှာအဓိကဖြစ်နေတဲ့ငွေထုတ်ဖို့ခက်ခဲတဲ့ပြဿနာကြောင့်ငွေပေးငွေချေလုပ်ရတဲ့စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေရှိလာတယ်လို့တိုင်းဒေသလုပ်ငန်းရှင်များအသင်းကဥအောင်ရဲစော်ကပြောပါတယ
်။ဒီကလူတွေကငွေထုတ်လို့အဆင်မပြေတဲ့အခါကျတော့သူတို့ရဲ့လုပ်ငန်းတွေမှာဘယ်လိုမှမလဲပတ်တဲ့အနေအထားမျိုးရောက်နေကြတာပေါ့တော်တော်များ
။ဆေးရနာတိမ်ယူခဲ့ပြီးတဲ့နောက်ပိုင်းအခြေအနေမရေရာမှုနဲ့မတည်ငြိမ်မှုတွေကြောင့်ပြည်သူတွေဟာဘဏ်တွေမှာအံ့နံထားတဲ့ငွေတွေကိုပြန်ပြီးထုတ်ယူနေကြပါတယ်။စုဆောင်းငွေတွေကိုပြန်ထုတ်ယူနေကြတာကလည်းဘန်စနစ်ပေါ်ယုံကြည်မှုမရှိကြတော့လို့ဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်။ဘ ഹു ဘန်တာဝန်ရှိသူတွေကတော့ဘန်စနစ်အပေါ်ယုံယုံကြည်ကြည်နဲ့ငွေတွေအထားနိုင်ပါတယ်လို့ပြောနေပါတယ်။ဘန်တွေကနေအနံငွေတွေပြန်ထုတ်ဖို့ခက်ခဲနေတာအပြင်ရွှေဈေးဒေါ်လာဈေးတွေကလည်းစံချိန်တင်အောင်တက်လာနေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပါတယ်။ပြည်ပသွင်းကုန်တွေကလည်းဈေးတက်နေတာပါ။အထွေထွေကုန်စည်လုံးတက်လာနေတာကဖြစ်နေတဲ့နိုင်ငံရေးပြဿနာကိုပိုပြီးဆိုးစေနိုင်တယ်လို့လေလာသူတို့ချို့ကထောက်ပြနေကြပါတယ်ခင်ဗျာ